မြန်မာနိုင်ငံအတွင်းဖြစ်ပွားနေတဲ့လက်နက်ကင်ပြိပခတွေချုပ်ငြိမ်းရေးအတွက်စန့်ကျင်နေကြတဲ့အဖွဲ့အစည်းတွေကိုအောင်မြင်အောင်ခြေမုံသွားမယ်အကြောင်းစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတမ်ဘရော်နေ့သတ်မှတ်ထားတဲ့မလ29ရက်ဒီကနေ့နေပြည်တော်မှာအခမ်းအနားကပြောကြားလိုက်ပါတယ
်။ဒီလိုဆိုတော့မလို့ဒီညင်အေးချရေးနဲ့ရုပ်ဝတ်ဆုံးမှုအပြည့်အဝရရှိစေရလေတာလှုပ်ဆောင်သားမှာပဲဖြစ်တယ်။အဲ့ဒီလှုပ်ဆောင်ရမှာ NUG နဲ့အကြမ်းဖက်အဖွဲ့အစည်းတွေ၎င်းတို့ကိုပတ်ပိုးတွေ EU အဖွဲ့အစည်းတွေကိုပြက်ပြက်သားသားရည်ယူဆောင်သားမှာဖြစ်ကြောင်းပြောကြားလိုတယ်။
နေပြည်တော်မှာစီရင်ပြအခမ်းအနားတွေကျင်းပနေတဲ့အချိန်မှာပဲတိုင်းရင်းသားဒေသတွေနဲ့ပြည်တွင်းနေရာတချို့မှာစစ်တပ်အာဏာသိမ်းတာကိုစန့်ကျင်ကြတဲ့လက်နက်ကင်တိုက်ခိုက်မှုတွေတိုးလာပြီးစစ်တပ်ရဲ့ထိုးစစ်နဲ့အကြမ်းဖက်မှုတွေလည်းနေရာအနှံ့တိုးလာပါတယ်။ဒေသအလိုက်လက်နက်ဆွဲကင်ပုံကန်တာတွေပေါ်ပေါက်လာပြီးတန်းနဲ့ချီတဲ့ပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အချိန်လည်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အကြက်တဲပြည်လျောင်အိမ်နီးချင်းနိုင်ငံတွေဒေတာရင်းနိုင်ငံတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကြိုးစားပေမဲ့လောလောဆယ်ပြိပခါတွေချုပ်ငိမ့်မဲ့ပုံမရှိသေးတာကိုကုလသမဂ္ဂအပါအဝင်လူ့အခွင့်အရေးအဖွဲ့အစည်းတွေကသတိပေးပြောဆိုနေကြပါတယ်။ဒီရပိုင်အတွင်းမှာပဲစကိုင်းတိုင်းကင်ပီနယ်နဲ့ကယားပီနယ်တွေမှာဒေတာကလက်နက်ကင်အဖွဲ့တွေနဲ့စစ်တပ်အကြတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်ပွားနေပါတယ်။မြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်နေတာတွေလည်းရှိပါတယ်။ဒီကနေ့ကျင်းပတဲ့စီးပွားအခမ်းအနားဟာဒီမိုကရေစီအစိုးရကိုဖျောက်ချပြီးအာဏာသိမ်းပြီးတဲ့နောက်တတိယအကြိမ်စစ်ကောင်စီဘက်ကတမ်ဘရော်နေ့အဖြစ်ကျင်းပတာဖြစ်ပါတယ်ခင်ဗျာ။